မြန်မာစစ်ကောင်စီကိုလက်နက်တွေဝယ်ယူနိုင်ရေးထိုင်းနိုင်ငံကဘန်ကြီးတွေကကူညီလှုပ်ဆောင်ပေးတာတွေရှိခဲ့တယ်ဆိုတော့ဝေဖန်မှုတွေကိုတော့ထိုင်းဘန်ကြီးတွေဘက်ကကာကွယ်ပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်စီကထိုင်းဘန်တွေနဲ့ချိတ်ဆက်ပြီးတော့လက်နက်တွေဝယ်ယူခဲ့တာတွေရှိခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးလောက်တဲ့အင်အားကသူတို့မှမရှိပါဘူးလို့ထိုင်းဘန်တွေကတုံ့ပြန်ပါတယ်ဒါပေမဲ့သူတို့ဟာထိုင်းဆိုရကချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီတိတိကျကျလိုက်နာဆောင်ရွက်နေကြတဲ့ဘန်တွေဖြစ်ပြီးတော့အစိုးရနဲ့စီမင်းကြက်မှတ်တဲ့သူတွေကဘလို့အဖွဲ့အစည်းတွေနဲ့လုပ်ငန်းလုပ်ဆောင်ခွင့်မရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြဋ္ဌာန်းထားမယ်ဆိုရင်သူတို့ဘက်ကလိုက်နာဆောင်ရွက်သွားမှာဖြစ်တယ်လို့ထိုင်းဘန်တွေကပြောပါတယ်ထိုင်းနိုင်ငံကဘန်5ခုအပါအဝင်နိုင်ငံတကာကဘန်16ခုဟာမြန်မာစစ်ကောင်စီအထက်စစ်ပတ်ဆိုင်ရာပစ္စည်းတွေဝယ်တဲ့အခါမှာစစ်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ဆက်ဆက်ပြီးတော့ငွေလွှဲပြောင်းတာအပါအဝင်ဘန်ဝင်ဆောင်မှုတွေပေးခဲ့တယ်ဆိုတာကိုမြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အင်ဒရူးစ်ကဂျွန်လကုံတုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့တာဖြစ်ပါတယ်2023-2024ဘန်နာရီနှစ်တွေအတွင်းမှာတော့ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုတင်ပို့ခဲ့တဲ့စစ်လက်နက်နဲ့စစ်ပစ္စည်းတန်ဖိုးတွေကအရင်နှစ်ကထက်နှစ်ဆပိုများခဲ့ပြီးတော့အမေရိကန်ဒေါ်လာတန်120ဘိုးအထိရှိခဲ့ကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အင်ဒရူးစ်နဲ့ထိုင်းအမျိုးသားလုံခြုံရေးဆိုင်ရာလွှတ်တော်ကော်မတီဥက္ကဋ္ဌရိုမီတို့မနေ့ကတွေ့ဆုံတဲ့အချိန်မှာတော့ကော်မတီဥက္ကဋ္ဌဘက်ကအထူးကိုယ်စားလှယ်အင်ဒရူးစ်ရဲ့အစီရင်ခံစာပါဖော်ပြချက်တွေကိုငင်းဆိုသွားတာမရှိခဲ့သလိုမြန်မာစစ်ကောင်စီရဲ့လက်နက်ရောင်းဝယ်မှုတွေမှာထိုင်းဘန်တွေဘက်ကအသုံးပြုလို့မရအောင်အရေးယူဆောင်ရွက်သွားမယ်အကြောင်းကိုလည်းပြောကြားခဲ့ပါတယ်ရှင်